မေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဖြစ်လာမဲ့ဒေါ်နယ်ထရမ့်ကြမ်းတစ်စာတင်ဆိုပွဲကျင်းပဖို့အခုဆိုနိုင်ငံပိုင်းပဲလိုပါတော့တယ်ထောက်ခံသူတွေနီးတူကန့်ကွက်ဆန္ဒပြမဲ့သူတွေလည်းအများကြီးလာရောက်ကြမယ်ကြမ်းတစ်စာကျင်းကျန်းသစ္စာကျင်းဆိုပွဲကျင်းပမဲ့ Capital Hill လွှတ်တော်အဆောက်အုံတဝိုက်မှာလုံခြုံရေးတွေကိုတင်းတင်းကြပ်ချထားပြီးအပြစ်သပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။တောက်ကြနေမင်းနဲ့ပိုင်ကဆက်လို့ညနေပိုင်းထိတနေကုန်ရှိနေတဲ့သမရသစ်တက်ပွဲအခမ်းအနားတွေစီကိုစက်မှတ်ထားတဲ့လုံခြုံရေးကြားမှာအနေနဲ့ရရကနေလာကြမဲ့သူတွေကလည်းအဆင်သင့်ဖြစ်နေကြပါပြီ။သမရကျန်းကျင်းပွဲအတွက်နောက်ဆုံးပြင်ဆင်မှုအခြေအနေကိုမဆုမြတ်မွန်ကအပြည့်စုံဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်။
Tomorrow VOA ရုံအဆောက်အဦကနေပြီးတော့9မိနစ်လောက်လမ်းလျှောက်သွားရင်ရောက်တဲ့ Capital Hill လွှတ်တော်အဆောက်အဦကြီးရဲ့အရှေ့ဘက်မှာ American ပြည်ထောင်စုရဲ့58ကြိမ်မြောက်သမရကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကို January 20နေ့လည်12နာရီမှာကျင်းပမှာဖြစ်ပါတယ်။အဲ့ဒီနေရာကနေသမရဟောင်းလင်ကွန်းအမတ်တရအဆောက်အဦကြားမှာရှိတဲ့ကွင်းပြင်ကြီးတစ်ချောင်းမှာလူပေါင်းတသန်းလောက်လာပြီးတော့ကျန်းသစ္စာကျင်းဆိုပွဲမှာပါဝင်မယ်လို့ Washington DC ရဲ့တပ်ဖွဲ့ကခန့်မှန်းထားပါတယ်။အဲ့ဒီထဲမှာဒီ45ရောက်မြောက်သမရသစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်ကိုထောက်ခံသူတွေရောဆန္ဒပြမဲ့သူတွေပါပါတဲ့အတွက်လုံခြုံရေးကိုတင်းတင်းကြပ်ကြပ်လှုပ်ထားပါတယ်။ VOA ရုံးတဝိုက်ပါဝင်ဒီပဝင်းကျင်မှာတန်စကားတွေအတားအဆီးတွေကာယံထားတာကိုမြင်နေရပါတယ်။ဂျာတာဘရင်းနေ့လယ်ပိုင်းတွေကလွှတ်တော်အဆောက်အဦဝင်းကျင်တဝိုက်ရင်အသွာလာတွေကိုပိတ်လိုက်သလိုလူအသွာလာကိုလည်းကန့်သတ်ထားပါတယ်။လွှတ်တော်အဆောက်အဦထဲမှာအလုံးလုံးနေတဲ့ဝန်ထမ်းတွေကိုလည်းညနေ၄နာရီလောက်နောက်ဆုံးထားပြီးတော့အဆောက်အဦထဲကနေထွက်ဖို့ညွှန်ကြားထားတယ်လို့လွှတ်တော်ထဲမှာအလုံးလုံးနေတဲ့ M2 အောင်ကပြောပြပါတယ်
။ Security ကတော်တော်လေးကိုတက်နေတယ်။ United States ကတည်းက Police အနေနဲ့ကျွန်တော်အဆောက်အဦထဲကိုညနေ၄နာရီရက်ဆက်ပြီးတော့မှဘာမှမရှိနေခိုင်းတော့ဘူးသူတို့ကတိတ်ဆိတ်သူတို့ဆစ်ဆေးမယ်လုံခြုံရေးအတွက်သူတို့ဆောင်ကြမှာဖြစ်ပါတယ်နောက်တစ်ခုကဒီအဆောက်အဦရဲ့ပတ်ပတ်လည်မှာဆိုလို့ရင်လည်းကျွန်တော် CEO တွေနဲ့ပေါ့နော်အဲ့လိုမျိုးအကုန်လုံးကိုကားပြီးတော့မှတော်တော်များများမှာလုံခြုံရေးယူထားတယ်နောက်ပြီးတော့မှကားတွေလည်းဒီပတ်ဝန်းကျင်မှာဆိုလို့ရင်ဒီအရင်တော့ကျွန်တော်ကားတွေဒီမှာ permission လည်း park လို့ရတယ်အခုကတော့ကပ္ပမရှိတော့မှကျွန်တော်တို့ပတ်ခွင့်မရှိတော့တဲ့အခြေအနေမျိုးဖြစ်သွားတယ်။အဲနောက်ပြီးတော့မှဒီနေ့ကနေစပြီးတော့မှကားတွေတစ်စီးမှဒီပတ်ဝန်းကျင်မှာ parking ထိုးလို့မရတော့ဘူး။ဆိုတော့ချမ်းနေမှာပဲသွားပြီးတော့ parking ထိုးရတယ်။ကားတွေလည်းဝင်လို့မရတော့ဘူး။နောက်လုံခြုံရေးအနေနဲ့ရဲတွေကလည်းအရင်တော့တစ်ယောက်လောက်ထားတဲ့နေရာမှာအခုဆို3-5ယောက်လောက်ထားတိုးပြီးတော့မှထားတာတွေ့တယ်။နောက်ပြီးတော့မှဒီထဲကိုဝင်ဖို့ဆိုလို့ရှိရင်လည်းတို့ဒီ screen လောက်ပြီးတော့မှပေါ့နော်scan နေဖြတ်ပြီးတော့မှဝင်ရမယ့်လုံခြုံရေးအစီအစဉ်တွေတော်တော်များများကိုအပေါက်တော်တော်များများမှတို့ပြင်ဆင်ထားတာကိုတွေ့ရပါတယ်
။ Washington DC မြို့တော်မြို့လယ်တွေက student မိုင်3မိုင်ပတ်လည်လောက်မှလုံခြုံရေးအတွက်လုံခြုံရေးတာဝန်ရှိသူပေါင်း28,000 ခုတာဝန်ချထားပါတယ်။ကျန်းကျင်ပွဲမကျင်းပခင်ကျင်းပနေချိန်နဲ့ကျင်းပပြီးချိန်တွေအတွင်းမှာဒေါ်နယ်ထရမ့်ကိုဆန့်ကျင်တဲ့သူနဲ့ထောက်ခံတဲ့သူအုပ်စုပေါင်း100လောက်ကဆန္ဒပြကြဖို့ကိုလည်းစီစဉ်နေပါတယ်။သမရသစ်ဖြစ်လာမဲ့ထရမ့်ကိုဆန့်ကျင်ဆန္ဒပြကြမဲ့ Disrupt J20 ဆိုတဲ့အဖွဲ့ကလုံခြုံရေးဂိတ်ပေါင်း12ခုမှပိတ်ဆို့ဆန္ဒပြမဲ့အကြောင်းစီစဉ်သူတယောက်ဖြစ်တဲ့ Samantha Miller ကအခုလိုပြောပါတယ်
။ It's our role and the role of any people of conscience.to try to disrupt this inauguration.
ဒါဟာချပရဲ့တာဝန်ဖြစ်တယ်လို့အတင်းညာရှိတဲ့ဘယ်သူမှဆိုဒီကြမ်းကြိမ်ပွဲကိုနှောက်ရှက်ရမယ့်တာဝန်ရှိပါတယ်။အကြီးအကျယ်ကန့်ကွက်တဲ့ဆိုတာကိုအဲ့ဒီနေ့မှပြသချဖို့လိုပါတယ်။ဒီနိုင်ငံထဲမှာရှိနေတဲ့လူမှုအတိုင်းအဝန်အများပြပေါ်သူတို့ရဲ့ချင်းချောင်းမှုတွေကိုလက်မခံနိုင်ဘူးဆိုတာကိုထရမ့်အစိုးရပထမဆုံးစတဲ့တဲ့နေ့မှာပဲပြသရမှာဖြစ်ပါတယ်။
အခုလိုဆန္ဒပြကြမဲ့အုပ်စုတွေရှိသလိုသမရသစ်ကိုထောက်ခံတယ်ဆိုတာပြဖို့အတွက်အနေနဲ့အရရကနေတကူးတကလာကြသူတွေလည်းရှိပါတယ်။ Marvin Bonner ဆိုရင်တန်နစီပြည်နယ်ကနေလာခဲ့သူပါ။
44 was the first African American and 45 is the first businessman. No political experience so this is going to be history in the
54ယောက်မြောက်သမရတို့ကပထမဆုံး African American သမရဖြစ်လို့တမိုင်းဝင်သလိုအခု55ယောက်မြောက်ကလည်းနိုင်ငံရေးအတွေ့အကြုံမရှိတဲ့စီးပွားရေးသမားပထမဆုံးသမရဖြစ်လို့တမိုင်းဝင်ပါတယ်သမရမဖြစ်ခင်တုန်းက American ပြည်သူတွေကိုသူပေးထားတဲ့ဂရုတွေအတိုင်းလုပ်နိုင်မလားနောက်ဘာရီဖြစ်လာမလဲဆိုတာစောင့်ကြည့်ရမယ်စိတ်ဝင်စားစရာပါ
ပြီးခဲ့တဲ့သမရကျန်းသစ္စာကျိန်ဆိုပွဲတွေနဲ့အခုတစ်ခေါက်ကျန်းကျိန်ပွဲထူးခြားတဲ့ကွာခြားချက်ကတော့ဒေါ်နယ်ထရမ့်ရဲ့ကျန်းကျိန်ပွဲကိုမတက်ဘူးလို့လူသိရှင်ကြားပြောထားတဲ့ဒီမိုကရက်တစ်ပါတီလွှတ်တော်အမတ်ပေါင်း50ထဲမှနေရှိပါတယ်။သမရသစ်ကိုတပိတ်မှောက်ပြီးလွှတ်တော်အမတ်တွေကျန်းကျိန်ပွဲမတက်တာအမေရိကန်သမိုင်းမှာအရင်ကရှိခဲ့ဘူးပဲလေအခုလောက်အခြေအတွေ့မများခဲ့ပါဘူး။အမေရိကန်သမရရွေးကောက်ပွဲကိုရုရှားကအွန်လိုင်းကနေထိုးဖောက်နှောက်ယှက်ခဲ့တယ်ဆိုတဲ့အတွက်ဒေါ်နယ်ထရမ့်သမရဖြစ်လာတာကိုတရားမဝင်ဘူးလို့လွတ်တော်ရဲမှာဩဇာညောင်းတဲ့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောခဲ့တဲ့အပေါ်ထရမ့်ကပြန်လည်တိုက်ခိုက်ပြောဆိုခဲ့ပြီးတဲ့နောက်အခုလိုကျန်းကျိန်ပွဲကိုသပိတ်မှောက်ပြီးမတက်တဲ့လွှတ်တော်အမတ်အရေးအတွက်တိုးလာခဲ့တာပါ။နောက်ထူးခြားချက်ကတော့လူမှုသဘောထားစစ်တမ်းတွေအရသမ္မတဒေါ်နယ်ထရမ့်ဖြစ်လာမှာကိုထောက်ခံသူအရေးအတွက်က 40ရာခိုင်နှုန်းပဲရှိပါတယ်။ဒါနှစ်ပေါင်း40အတွင်းမှာဒီအနေဆုံးပြည်သူထောက်ခံမှုဖြစ်တယ်လို့အမေရိကန်ထုတ်သတင်းစာကြီးတွေကသုံးသပ်ကြပါတယ်။လွန်ခဲ့တဲ့၈နှစ်သမ္မတဘရက်အိုဘားမာရုံကကြမ်းကြိမ်ပွဲမလုပ်ခင်လူလူထောက်ခံမှု89ရာခိုင်နှုန်းရရှိခဲ့တာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီဒေါ်နယ်ထရမ့်သမ္မတအသစ်ဖြစ်လာမယ့်အခမ်းအနားတွေကအခုတည်းကစတင်ပြီးတော့ကျင်းပနေပါပြီ။တောက်ကြနေ့ကျန်းသက်စာကြိမ်ဆိုပွဲကိုကို M2 အောင်ကတော့အခက်အခဲတွေကြားကနေပါဝင်မယ်လို့အခုလိုပြောပါတယ်
။အဓိကဒီကျန်းသက်စာကြိမ်ဆိုပွဲကိုလာရတဲ့ရည်ရချက်နံပါတ်1တစ်ချက်ကတော့ကျွန်တော်တို့ကထရမ့်ကိုတိုင်းနဲ့တက်ပြီးတော့မှထောက်ခံအားပေးတဲ့လူတယောက်အနေနဲ့လာရောက်ပြီးတော့မှပါဝင်ချင်းဖြစ်တယ်။နံပါတ်1တစ်ချက်အနေနဲ့ဒီလိုမျိုးအခမ်းအနားမျိုးကကျွန်တော်တို့၄နှစ်မှတစ်ကြိမ်ပြုလုပ်တဲ့ဂျုံတောင်းဂျုံခဲလည်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အတွေ့အကြုံလေးလည်းရအောင်လို့လာပြီးတော့မှပါဝင်ချင်းဖြစ်ပါတယ်လို့နောက်တစ်ခုကတော့ထရန့်ကိုထောက်ခံတဲ့လူတွေရှိတယ်လို့ထရန့်ကိုမထောက်ခံတဲ့လူတွေလည်းရှိတယ်ဆိုတော့ဒီလူတွေရဲ့အမြင်ဒီလူတွေရဲ့ဒီပါဝင်မှုကဘယ်လိုမျိုးရှိမလဲဆိုတဲ့ဟာအင်မတန်မှစိတ်ဝင်စားစရာကောင်းပါတယ်လို့ဒါကြောင့်မလို့အဲ့ဒါတွေလည်းလေ့လာရင်းနဲ့ကြည့်ရှုဖို့ရင်အတွက်ပါဝင်ဖို့ရင်အတွက်ရည်ရွယ်ပါတယ
်တမရကျန်းချိန်ပွဲတွေပြီးရင်လွှတ်တော်အဆောက်အဦးကနေအင်ပီရိုစီသွားတဲ့ Pennsylvania Avenue လမ်းမကြီးတစ်လျှောက်စီတန်းချီတက်ပွဲတွေလည်းရှိပါတယ်စနေနေ့မနက်ပိုင်းကျရင်တော့တမရသစ်ဟာ Washington National Cathedral ဘုရားရှိခိုးကျောင်းကြီးမှာဘာသာပေါင်းစုံဝတ်ပြုဆုတောင်းပွဲကိုတက်ရောက်ပြီးရင်တော့အခမ်းအနားတွေလည်းအဆုံးသတ်မှာဖြစ်ပါတယ်သမရကျန်းသစ္စာကျင်းဆိုပွဲအပါအဝင်သမရသစ်တက်ပွဲအခမ်းအနားတွေအတွက်ပြင်ဆင်စရိတ်လုံခြုံရေးစရိတ်စုစုပေါင်းဒေါ်လာ100,000ထက်မနည်းရှိမယ်လို့ခန့်မှန်းထားပါတယ်ရှင်